ယခင်ပြည်နယ်အတွင်းကမွတ်စလင်အများစုနေထိုင်တဲ့နေရာတွေမှာတုံမျိုးစီရင်စစ်ဆေးတဲ့အိမ်နောက်စုစီရင်ကောက်ယူမှုတွေကိုတက်ဆိုင်ရာကလှုပ်ဆောင်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာနိုင်သူတွေကိုစီစစ်နေအောင်ယူရဲပြီးတော့လှုပ်ဆောင်နေတာဖြစ်ပြီး1993ခုနှစ်နောက်ပိုင်းကပုံမှန်လုပ်နေကြဖြစ်တယ်လို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အကြီးအကဲက VOE ကိုပြောပါတယ်အပြည့်စုံကို VOE တင်းတော့ကိုကောင်းဆန်ဟင်းကဆက်ပြောပြပေးရလိမ့်မယ်ခင
်ရခိုင်ပြည်နယ်အတွင်းဘူးတိတော်မုံတော်ရေးတော်နေပြည်အတွင်းကရွာတွေမှာနေထိုင်ကြတဲ့ဘုဆက်လင်မိသားစုဝင်တွေကိုတုံမှုစည်းရင်းစစ်ဆေးခြင်းလို့ခေါ်တဲ့အင်တာဗျူးစည်းရင်းကောက်ခံခြင်းကိုအခုလက်ဒီဇင်ဘာ16ရက်နေ့ကစတင်ပြီးစစ်တမ်းကောက်ခံနေတာဖြစ်ပါတယ်တုံမျိုးစည်းရင်းစစ်ဆေးခြင်းလုပ်ငန်းဆိုတာကတော့ကျေးရွာမြေပုံရေးဆွဲပြီးနေအိမ်လူပုဂ္ဂိုလ်တပုံရယူထားပြီးအိမ်တော်စုစစ်ဆေးတာဖြစ်တယ်လို့ရခိုင်ပြည်နယ်နေသားကောင်ရဲတပ်ဖွဲ့ဒုတိယညွှန်ကြားရေးမှူးဦးကျော်ထွတ်ကပြောပါလေ။
အိမ်တော်ဦးမှာအကောင်မတော်တယ်လို့ဆိုပြီးအိမ်တော်စုစစ်ဆေးခြင်းစစ်ဆေးတာပါ။အိမ်တော်စုလူမျိုးစစ်ဆေးရ
လက်ရှိမှာတော့အိမ်တော်စု383စုကိုစစ်ဆေးပြီးတော့ပြီလို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။ဩဂုတ်လကုန်ပိုင်းကမွန်တော့ခရိုင်တက်ကလူစုရေးကင်းစခန်းတွေကိုတိုက်ခိုက်ခင်ရရပြီးနောက်ပိုင်းနေမင်းရှင်းလင်းရေးလုပ်ငန်းတွေလှုပ်ဆောင်ရတာဆက်လို့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလာမ်ဘာသာဝင်အများအများဒင်းကန်ဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြပါလေအခုအစိုးရကဆောင်ရွက်နေတဲ့တုံမျိုးစင်းကောက်ခံခြင်းလုပ်ငန်းဟာဆိုရင်လာမယ့်2018မတ်လမှာပြီးမှဖြစ်တဲ့အတွက်လက်ရှိမြန်မာနိုင်ငံအတွင်းမှာရှိနေတဲ့အရေးအတွက်ကိုတော့အဲ့ဒီအခါကျမှပဲစည်ရင်းအတိအကျသိရမှာဖြစ်တယ်လို့ဦးကျော်ထွတ်ကပြောပါတယ်ခုလိုတုံမျိုးစင်းကောက်ခံမှုကိုဘင်္ဂလားဒေ့ရှ်မြန်မာနေဆက်ဒေသမှာသာကောက်ခံတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်လာသူတွေဝင်လာခဲ့ရင်ရှာဖို့မလွယ်တဲ့အတွက်အခုလိုစည်ရင်းကောက်ခံမှတ်သားထားတာဖြစ်တယ်လို့မြန်မာနိုင်ငံအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ဒီလူအင်အားဝန်ကြီးဌာနကအမြင်နဲ့အတွင်းဝင်ဦးမြင့်ဆိုင်က VOE ကိုပြောပါတယ
်အဲ့ခိုးဝင်နေတဲ့လူတော့တဲ့ဘင်္ဂလားဒေ့ရှ်ကောင်တွေလာကြရင်သူတို့ကအသေးအရောင်နဲ့အသားနဲ့တူတယ်စကားပြောတယ်လည်းတူတယ်ဒီချင်းမြတ်လို့တော်တယ်လာရောရင်ကျွန်တော်ရှာဖို့မပြည့်ရှာဖို့ပြုတ်မလွယ်ဘူးအဲ့ဒါတော့ဓာတ်ပုံနဲ့မတတ်တင်ထားတာဗျာ
အခုနှစ်ဩဂုတ်လ25ရက်နေ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြတဲ့အစ္စလာမ်ဘာသာဝင်တွေကိုနှစ်နိုင်ငံသဘောတူညီချက်အရဒါမှမဟုတ်ဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားနိုင်ဖို့လဲပြင်ဆင်နေပါတယ်